ကိုဗစ် -19 ကြောင့်လူစုလူဝေးနဲ့လောရမယ်ကိစ္စတွေအလုံးကိုအစိုးရကပိတ်လိုက်ပြီးမယ်လူထောင်ချီအလုပ်လုပ်နေတဲ့စိတ်ယုံတွေကိုလည်းပိတ်သိမ့်မပိတ်သိမ့်အစိုးရအလို့ရှင်အလို့သမားသုံးပွင့်ဆိုင်အများဆုံးတွေ့ကြဖို့မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ် CGUM ကမတ်လ19ရက်ကတိုက်တွန်းထားပါတယ်ဒီတိုက်တွန်းမှုကိုအစိုးရကလက်တလောမတုံ့ပြန်သေးပါဘူးစက်ယုံတွေယာယီပိတ်လိုက်တဲ့အခြေအနေကယာတိဥတုနဲ့ယောဂကပိအခြေအနေအကြောင်းဆိုရင်အလို့သမားတွေကိုယာနှုံးပြတောင်းအောင်မယူနိုင်ကြောင်းအလို့ရှင်တွေဘက်ကတင်ပြထားတာလည်းရှိပါတယ်။ဒါကြောင့်အစိုးရနဲ့အလို့ရှင်နှစ်ဖက်စလုံးကတောင်းအောင်ယူပေးနိုင်မယ့်အခြေအနေကိုအလို့သမားတမက္ကရီကမျှော်လင့်နေရပါ။
အခုကျမတို့တောင်းဆိုတာကဒီကိစ္စကိုကျမတို့ဆွေးနွေးဖို့လုပ်တယ်။တခြားနိုင်ငံတွေမှာဆိုရင်အစီအစဉ်တွေကယောဂမကူးဆက်အောင်လူစုလူဝေးတွေမလုပ်တော့ဘူးလို့မူထောက်တောင်းတဲ့ဒီလောက်သမားတွေကိုလည်းဘယ်လိုမျိုးပံ့ပိုးရမလဲဆိုတော့ဒါခါရင်စဉ်းစားတာမျိုးတွေလုပ်ကြတယ်၊ကျင်းကြတာတွေလုပ်ကြတယ်။တော့နိုင်ငံမှာအဲ့ဒါမလုပ်ရဘူးခင်။အဲကြောင့်မို့အစိုးရကလည်းလာလေတယ်လို့ကျွန်မတို့မြင်ပါတယ်။တိုးတော့ငြင်းငြင်းလုံးဖို့လိုနေတဲ့အပေါ်မှာကျွန်မတို့ကတိုက်တိုက်တုံ့နဲ့အစည်းအဝေးခေါ်ပြီးကိုစူးစမ်းနေရဖြစ်ပါတယ်။
မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမက္ကများအဖွဲ့ချုပ် CDUM ရဲ့ဗဟုအလုံးမှုဆောင်အဖွဲ့ဝင်ဖြစ်သလိုမြန်မာနိုင်ငံကုန်ထုတ်နှင့်စက်မှုလက်မှုအလို့သမားများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်ခိုင်စာအောင်ပြောသွားတာဖြစ်ပါတယ်။တကယ်လို့အစိုးရအစီအစဉ်နဲ့စက်ယုံတွေကိုပိတ်လိုက်ပြီးဆိုရင်အလို့သမားတွေကိုအခြေခံလစာအတိုင်းထောက်ပံ့ကြည့်ပေးတယ်လို့တမက္ကတွေကပြောပါတယ်။ဒါကအလို့ရှင်ကတစ်ဖက်သက်ပိတ်တာမဟုတ်လို့အလို့ရှင်နဲ့အစိုးရပေါင်းပြီးအချို့ကျပေးတယ်မပေးတယ်ဆိုတာတွေကြိုတင်ညှိနှိုင်းတယ်လို့ဒေါက်ခိုင်စာအောင်ကစပြောပါတယ်။
အဲ့တော့ပေးရမယ်ဆိုရင်တော့ဘယ်နဲ့ရခိုင်မုံပေးမလဲ။ဒီလိုပေးထားမလဲ။အလို့ရှင်နဲ့ကဒါကိုပေးလိုက်တဲ့အတွက်ကြောင့်ဟိုကုံသူတို့မှဒီကုံထုံထွားတော့မရှိဘူး။ဒီလိုမျိုးပေးလိုက်ရတယ်။အဲဆိုရင်သူတို့မှတခြားကုံရစိတ်တွေလည်းရှိတယ်။ဒါကိုတတ်တာအောင်အစိုးရကဘာလို့လုပ်ပေးလဲဆိုတဲ့ဟာတွေလည်းဒါအပြည့်အမြန်ဟန်လန်ပေါ့နော်။ဆွေးနွေးရမှာဖြစ်ပါတယ်။
စက်ယုံတွေခနာပိတ်လိုက်တဲ့ကာလမှာအလို့ရှင်တွေကလုံသမားတွေရဲ့နင်းနာကြီးကိုပေးထားနိုင်လိမ့်မယ်လို့မမြင်ကြောင်းသွေးစည်းညီညွတ်သောတမကများအဖွဲ့ချုပ် SDUM ရဲ့လှိုင်းသားရတောင်းအောင်ခံကိုထွန်းထွန်းနိုင်ကပြောပါတယ်။ဒီန
ေ့ကတော့အဲ့လိုဓာတ်ခဏနေတဲ့အခံလေးကတော့ဒီလူကတရားမရမှမဟုတ်တာဟိုရာထောင်ချီပြီးတော့ပေးနေရမှာဆိုတော့အမျိုးဝင်တွေရှိတဲ့အခါကျတော့သူကဒီပတ်စံတွေကိုပေးနိုင်မယ်လို့မထင်သူတို့ကလည်းမြင်ပါတော့တန်းနိုင်တယ်
ပြည်တွင်းကုန်ထုတ်လုပ်မှုမှာ CMP အထည်ချုပ်လုပ်ငန်းတွေကဦးဆောင်နေပြီးအလုပ်သမား9000လောက်လုပ်ကိုင်နေကြပါတယ်။အလုပ်သမားတွေကဒီယောဂတဲ့အလုပ်တွေရန်နာလိုက်ရမှာပိုပြီးစိုးရိမ်နေကြရလို့ဆိုပါတယ်
။သူကအလုပ်လုပ်ရမှာလေသူတို့ရဲ့စာဝင်နေရေးစင်ပြီးတဲ့မိသားစုကိုထောက်ပံ့နိုင်တယ်ပေါ့။အလုပ်မလုပ်ရတဲ့ချိန်ကျရင်ဒီစာဝင်နေရေးတွေမထောက်ပံ့ရမှာရဲ့သူကအဲ့ဒါတွေကိုအဓိကဒီယောဂတာပို့ပြီးတော့စိုးရိမ်နေတယ်သူက
SDUM ကကိုထွန်းထွန်းနိုင်ပြောသွားတာပါ။နေပြည်တော်မှာမတ်လ18ရက်ကကျင်းပခဲ့တဲ့ COVID-19 ကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးတက်ရောက်မှုများအပေါ်ကုစားနိုင်ရေးကော်မတီအစည်းအဝေးဆုံးဖြတ်ချက်မှာစီးပွားရေးထိခိုက်မှုအများဆုံးဖြစ်လာနိုင်တဲ့အထည်ချုပ်လုပ်ငန်းတွေ၊ခရီးသွားလုပ်ငန်းတွေ၊အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကိုဦးစားပေးအဆင့်တတ်မှတ်သွားမယ်လို့ပါရှိပါတယ်။ပြီးတော့ပြည်အောင်စုအစိုးရအဖွဲ့ခွင့်ပြုချက်နဲ့နိုင်ငံတော်ရန်မုံငွေတဲကကျပ်ငွေဘီလီယံ50၊လူမှုဖူလုံရေးရန်မုံငွေတဲကဘီလီယံ50၊စုစုပေါင်းဘီလီယံ100၊ကနဦးမှတည်ပြီးCOVID-19 ရာမုံငွေထူထောင်သွားဖို့လဲအဲ့ဒီအစည်းအဝေးမှာဆုံးဖြတ်ခဲ့ရပါဒီငွေတွေကိုအလုပ်သမားတွေအတွက်ဘယ်လိုသုံးစွဲမလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့လဲအလုပ်သမားတမက္ကတွေကပြောပါတယ်ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ